Welcome to the Voice of America in Burmese.
တော်ရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာမိုးပန်းပြေးကြပါရဲ့လားခင်ဗျာ VOA အမေရိကန်တန်ရဲ့2015ခုနှစ်ဇူလိုင်လ18ရက်တောက်ကြံညနေခင်းအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနွေမီတာ16.25ဒုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစည်းအဝေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ American ပြည်အောင်စုတင်းနေစီပြည်နယ်မှာမနေ့ကမရိန်းစစ်သား၄ဦးသေဆုံးခဲ့တဲ့ဖြစ်ကတ်မှုကို FBI ကစတင်စုံစမ်းစစ်ဆေးနေပါတယ်။ UN နိုင်ငံနျူကလ িয়ার ရေးသဘောတူညီချက်နဲ့ပတ်သက်လို့ဘဝင်မချဖြစ်နေတဲ့မဟာမိတ်တွေလက်ခံလာအောင် American ကဆက်လက်ကြိုးပမ်းနေပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တင်ကြီးထိုင်နေသူညင်ညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။လာမယ့်တနင်္ဂနွေနေ့ကြောင်းမဲ့အာဇာနည်နေ့အခမ်းအနားကိုသမရဦးသိန်းစိန်ကိုယ်တိုင်တက်ရောက်မှာမဟုတ်ပေမဲ့အခြားကောင်းဆောင်တွေတက်ရောက်မှာဖြစ်ပါတယ်။NLD ပါတီကရောအာဇာနည်နေ့ကိုဘယ်လိုကျင်းပမှာပါလဲ
။ကျွန်တော်တို့ကရုံးမှာပဲမနက်အာရုံဘုန်းကြီးတွေသုံးတက်မယ်။မနက်ပိုင်း7:38မိနစ်ကျဆုံးနေမှာ
NLD ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းပါ။ဒီအကြောင်းနဲ့အတူကချင်ဒေသနဲ့ကော့ဂရိတ်ကရင်ဒေသမှာစစ်ပွဲတွေကြောင့်ဒုက္ခသည်တွေအိမ်မပြန်ပြိမ့်မိနေတဲ့အကြောင်းနဲ့အတူသမ္မတဥဘာမာအကျဉ်းထောင်ကိုတွားရောက်လည်ပတ်ကြည့်ရှုတဲ့အကြောင်းတွေကိုလည်းတင်ဆက်အောင်မှာပါ။အခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးဒိုက်တို့ကအစီရင်ခံပါမယ်ခင်ဗျာ
။ American ပြည်ဆိုတင်းနစ်စီပြည်နယ်တောင်ပိုင်းကချက်တန်နူကမြို့ကစစ်ဖက်ဆိုင်ရာနေရာနှစ်ခုမှာမနေ့ကမရိန်းစစ်သား၄ဦးသေဆုံးခဲ့တဲ့ဖြစ်ကတ်မှုတွေကိုဗာယူရဲချက်နဲ့လောက်ခဲ့တယ်ဆိုတော့ပြည်အောင်စုစုံစမ်းစစ်ဆေးပြီးတော့ FBI ကစုံစမ်းစစ်ဆေးနေပါတယ်။တနစလင်းရဲ့ရွေးတနသမမိုဟာမက်ယူဆုအဗ်ဒူလာဇစ်ဟာနိုင်ငံတကာအကြမ်းဖက်ဖွဲ့စည်းရေးနဲ့ဆက်နွယ်မှုရှိရမျိုးအခုချိန်ထိတော့မတွေ့ရသေးဘူးလို့လည်းမင်းညာကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ FBI ရရှိအက်ဒရိန်းဟိုးကပြောဆိုခဲ့တာပါ။နှစ်တလောတည်ရတလောတနသမအနေနဲ့နိုင်ငံတကာမှုတွေနဲ့နိုင်ငံတကာဖွဲ့စည်းရေးနဲ့ဆက်နွယ်မှုရှိမရှိကိုလည်းစုံစမ်းစစ်ဆေးနေတဲ့အကြောင်းသူကပြောဆိုသွားပါတယ်။ချက်တန်နူကမျိုးကတန်နေစီမြစ်တစ်ဖက်ကဟစ်ဆန်မျိုးမှာနေထိုင်သူအတူလာဇစ်ကတော့အပြန်အလှန်ပြစ်ခတ်မှုတွေအတွင်းမှာပဲတည်ဆုံသွားခဲ့တာပါ။စစ်ဖက်ဆိုင်ရာရုံးခန်း၅ခုနဲ့ကပ်ရက်ရှိနေတဲ့ကုန်တိုက်တစ်ခုထဲမှာပွင့်လစ်ထားတဲ့စစ်သားစုဆောင်းရေးစခန်းကိုကားပေါ်ကနေပြစ်ခတ်ခဲ့တာလို့လည်းအာဏာပိုင်ကပြောပါတယ်။အချက်စိတ်30လောက်ပြစ်ကတ်ခဲ့ရမှာမရင်းတပ်ဖွဲ့ကစစ်သားစုဆောင်ရေးဝန်ထမ်းတူ6ရောက်မှဒဏ်ရာရခဲ့တဲ့အတွက်ဒေသခံစေယုံမှကုသပေးခဲ့ရပြီးနောက်ပိုင်းမှာတော့စေယုံကနေပြန်ဆင်းဝင်ပြုခဲ့တယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒီနောက်မှာတော့တနသမာ10ကီလိုမီတာလောက်အကွာမှာရှိတဲ့ရေတက်ထောက်ပို့ရေးစခန်းတစ်ခုကိုဆက်မောင်းသွားပြီးအပြန်အလှန်ပြစ်ကတ်မှုတွေဖြစ်ခဲ့တယ်လို့လည်းမျက်မြင်တွေ့သူတွေကပြောဆိုခဲ့ကြပါတယ်။ဒီတက်စခန်းမှာတော့မရင်းတပ်ဖွဲ့ဝင်4ဦးသေဆုံးပြီးတယောက်ဒဏ်ရာရခဲ့တာပါ။တနသမာကတော့ပထမပြစ်ကတ်မှုဖြစ်ပြီးချိန်ကလေးကလက်လံဖက်စီဖို့ကြိုးစားခဲ့တဲ့ရဲတပ်ဖွဲ့ဝင်တူကပြစ်ခတ်ရာကတည်ဆုံသွားတယ်လို့လည်းယူဆထားကြပါတယ်
။နိုင်ဂျီးရီးယားအရှေ့မြောက်ပိုင်းဒေသတွင်ဤပွဲတော်တွေဆင်နွှဲနေကြတဲ့တောက်ချာနေမှာဘုံပေါက်ကွဲမှုတွေထပ်ပြီးဖြစ်ခဲ့တာကြောင့်ဒါမာတူရူမြို့မှာအနည်းဆုံးလူ10ဦးလောက်တည်ဆုံခဲ့ရပါတယ်။မွတ်စလင်တို့ရဲ့ရမဒန်ဥပုသ္လနောက်ဆုံးနေ့ဖျားဝိပုသူတွေဆူတောင်းဝိပုကြတဲ့ကွင်းပြင်ကြီးထဲမှာပေါက်ကွဲမှု2ကြိမ်ဖြစ်ခဲ့ပါတယ်။ပထမပေါက်ကွဲမှု2ကြိမ်ပြီးမှနောက်ထပ်ပေါက်ကွဲမှုတစ်ခုထပ်ဖြစ်တယ်လို့တချို့သတင်းတွေကဖော်ပြကြပါတယ်။မနေ့ကြာသာပတင်းနေ့ထုံးကတော့ဂုံးမြို့မှာပေါက်ကွဲမှု2ကြိမ်ဖြစ်ခဲ့ပြီးဒီကနေ့ထပ်ဖြစ်လာတဲ့ပေါက်ကွဲမှုတွေနဲ့ပတ်သက်လို့တော့ဘသူလက်ချက်ဆိုတာမသိရသေးပါဘူး။ရမဒန်ဥပုသ္လပြီးကျင်းပတဲ့ Itel Fitr ပွဲတော်အတွေ့ဈေးဝယ်သူတွေနဲ့စီကားနေတဲ့ဈေးတစ်ခုအတွင်းတိုက်ခိုက်မှုမှာတော့အနည်းဆုံးလူ50လောက်သေခဲ့တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ဒီပေါက်ကွဲတိုက်ခိုက်မှုတွေကို Islamic စစ်သွေးကြဘိုကိုဟာရန်တို့လှုပ်ဆောင်ခဲ့တာလို့ယူဆနေကြပြီးနိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာဘိုကိုဟာရန်တို့ရဲ့သဘုံထားခဲ့တဲ့6နှစ်တာကာလအတွင်းမှာလူပေါင်း1000နဲ့ချီပြီးတည်ဆုံခဲ့ရပြီးဖြစ်ပါတယ်ရှင်။
ယမန်နိုင်ငံတောင်ပိုင်းမှာရှီယာသဘောင်တွေသိမ်းပိုက်ထားတဲ့အေရင်စစ်ကမ်းမြို့ကိုဆော်ဒီအာရေဗျနိုင်ငံကကျောရောနောက်ခံပိတ်ထားတဲ့တပ်ဖွဲ့တွေကပြန်လည်သိမ်းပိုက်လိုက်ပြီးဖြစ်တဲ့အကြောင်းအဝေးရောက်ယမန်ဆွေးရဒုသမရကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံကအားပေးထောက်ခံထားတဲ့ဟူသီသဘောင်တွေရှီယာယမန်နိုင်ငံကဒုတိယအကြီးဆုံးဖြစ်တဲ့အေရင်မြို့ကိုအဝေးရောက်ဆွေးရဗိုလ်သစ္စာကတပ်တွေကဒီသတင်းပတ်ထင်ပါပဲထိုးစစ်ဆင်ခဲ့ကြတာပါ။အစ္စတန်ဘာသာဝင်ရဲ့ဤပွဲတော်အစနေ့မှာပဲဒီဘာသာဝင်ရဲ့ဥပ ဤပွဲဥပုကာလာဆောင်တဲ့ဤပွဲတော်နေမှာပဲအေရင်မျိုးလွမြောက်သွားပြီဖြစ်တဲ့အကြောင်းအစိုးရရဲ့ကြေညာချက်ကိုဒုသမရခါလစ်ဘဟာက Facebook Internet ဆက်မျက်နှာပေါ်မှာဒီကနေ့ဖော်ပြလိုက်တာပါ။အေရင်မျိုးကိုဟူတီတပုံတွေမလာတဲ့သိမ့်ပက်ခေရာကယမန်သမရအဗ်ဒယ်ရာဘူမန်ဆော်ဟာရီအိနီဂျီဆော်ရီအာရဗီယာနိုင်ငံကိုထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်။ဆော်ရီအာရဗီယာနိုင်ငံကဥဆောင်ပြီးအာရဗ်နိုင်ငံတွေကဟူတီတပုံတွေပေါ်လေကြောင်းထိုးစစ်တွေအပြင်းထန်ဆင်နွှဲခဲ့ရမှာလူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်လိုအပ်တဲ့အထိအချက်အသေးတွေနဲ့ကြုံငဲ့ရပါတယ်။ပြည်ကတ်တွေကြောင့်လူပေါင်း 3,500 ကျော်သေဆုံးခဲ့ပြီးဖြစ်တယ်လို့တိုင်းပြည်လူဦးရေ 80,000 လောက်ရှိတဲ့လူသန်းပေါင်း 20 ကျော်အားဆိုရင်လည်းအစားအသောက်လိုအခြေခံလိုအပ်ချက်တွေနဲ့ကြည့်ကြည့်ကြုံတွေ့နေကြပါတယ
်။ Saudi Arabia နိုင်ငံရဲ့မြို့တော်အနီးကရဲစစ်ဆေးရေးဂိတ်တစ်ခုမှာအထေကံဘုံခွဲမှုဟာဆိုရင်သူတို့လက်ချက်ဖြစ်တယ်လို့ Islamic အစွန်းရောက်အဖွဲ့ ISIS တို့ကပြောဆိုလိုက်ပါတယ်။မနေ့ကြာသပတေးနေ့ကမြို့တော် Riyadh ရဲ့တောင်ပိုင်းမှာလုံခြုံရေးအရာရှိတို့ကအသက်19နှစ်အရွယ်အမျိုးသားတဦးကိုရက်တန့်စစ်ဆေးချိန်မှာကားဘုံကိုခွဲလိုက်တာဖြစ်တယ်လို့ Saudi ဒီအာနာပိုင်တို့ကပြောပါတယ်ဘုံခွဲတိုက်ခိုက်မှုအတွင်းသေဆုံးခဲ့တဲ့ဆယ်ကျော်သက်ဖောက်ခွဲရေးသမားကဦးလေးဖြစ်သူပြည်ထရေးဝန်ကြီးဌာနကဗိုလ်မှူးကြီးတဦးကိုလည်းလုံခြုံတပ်ဖြတ်ခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်တိုက်ခိုက်မှုအတွင်းထိခိုက်ဒဏ်ရာရခဲ့တဲ့ရဲရရှိနှုတ်ရုပ်ရဲ့အခြေအနေကတော့တည်တည်ငြိမ်ငြိမ်ရှိနေပြီးစုံစမ်းစစ်ဆေးမှုတွေလည်းစနေပြီလို့ပြည်ထရေးဝန်ကြီးဌာနရဲ့အပြောကိုကိုးကားပြီး Sorry သတင်းအေဂျင်စီကဖော်ပြပါတယ်ဂျီဟတ်လှုပ်ရှားမှုတွေမှာပါဝင်ခဲ့သူတွေနဲ့ထောက်ခံသူရာနဲ့ချီပြီးထိမ့်သိမ်းထားတဲ့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ဟီယာအချင်းထောင်အနီးမှာမနေ့ကကားဘုံခွဲတိုက်ခိုက်မှုဖြစ်ခဲ့တာဖြစ်ပါတယ်ရှင်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နေတဲ့ပတ်သက်လို့ရရှိထားတဲ့သဘောတူညီချက်ကိုကုလသမဂ္ဂလူညွန်ကောင်စီမှအတည်ပြုနိုင်မှုတန်တမန်တွေပြင်ဆင်နေချိန်မှာပဲသဘောတူညီချက်ပေါ်တန်တရားဖြစ်နေကြတဲ့မဟာမိတ်နိုင်ငံတွေလက်ခံလာအောင်အမေရိကန်ဆွေကဆက်လက်ကြိုးပမ်းနေပါတယ်။အီရန်နဲ့မတင်မမြတ်ဖြစ်နေပြီးသဘောတူညီချက်ပေါ်စိုးရိမ်မကင်းတဲ့သဘောထားတွေကိုပြောဆိုထားတဲ့ Saudi Arabia နိုင်ငံကနိုင်ငံခြားရေးဝန်ကြီး Abdel Al Jubeir ကိုတော့သမ္မတဘရက်အိုဘားမားဒီကနေ့အင်ဗျူတော်မှာလက်ခံတွေ့ဆုံမှာပါ။အီရန်နဲ့သဘောတူညီချက်ပေါ်တိတိကျကျကန့်ကွက်တာလည်းမရှိလက်ခံတာမျိုးလည်းမရှိတဲ့ Saudi နိုင်ငံခြားရေးဝန်ကြီးနဲ့ American နိုင်ငံခြားရေးဝန်ကြီး John Kerry ကလည်းမနေ့တုန်းကပဲတွေ့ဆုံခဲ့ပါတယ်။ဆိုရင်ထိတန်းတန်တမန်ကတော့သဘောတူညီချက်အရအီရန်ပေါ်တန်ခတ်မှုတွေဖယ်ရှားပေးရကနေရလာမဲ့ငွေကြေးတွေနဲ့ဆီးရီးယားယင်မင်နဲ့လေဗနွန်တို့လိုနိုင်ငံတွေကစစ်သွေးကြွတွေကိုအီရန်နိုင်ငံကဆက်လက်ကူညီထောက်ပံ့နေမှာကိုဆော်ရီအစိုးရကစိုးရိမ်နေကြောင်းထပ်မံပြောဆိုခဲ့တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့အမေရိကန်နဲ့ဆော်ရီနိုင်ငံတို့ကြားဆက်လက်ပြီးလက်တွဲဆောင်ရွက်နိုင်မယ်လို့ယုံကြည်ထားတဲ့အကြောင်းပြောဆိုသွားသလိုအီရန်နိုင်ငံပါဝင်ဒေသတွေမှာအစိုးရဖွဲ့စည်းရေးလှုပ်ရှားမှုတွေကိုတွန်းလှန်ရမှာအမေရိကန်ပြည်အောင်စုကဆက်လက်ကူညီသွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲအီရန်နဲ့ကမ္ဘာ့အင်အားကြီး6နိုင်ငံတို့ကြားရရှိခဲ့တဲ့တမိုင်းဝင်သဘောတူညီချက်ကိုတော့ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီကတနင်္လာနေ့အစောပိုင်းလောက်မှာအတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းလည်းတပ်တမန်တွေကပြောဆိုထားပါတယ်
ဥရောပဘဟုဗန်ကနေဂရိနိုင်ငံအတွက်အရေးပေါ်ဘဏ္ဍာရေးအကူအညီတွေထပ်မံရရှိခဲ့ပြီးနောက်မကြာခင်ရက်တွေအတွင်းဝန်ကြီးချုပ်အလက်စစ်ဆီပရတ်စ်ဟာသူ့ရဲ့အစိုးရကိုပြန်လည်ဖွဲ့စည်းလိုက်မယ်လို့မျှော်လင့်ရပါတယ်အခွန်အေပိုတိုးကောက်ဖို့ပင်စင်ထောက်ပံ့ခြေတွေလျှော့ချဖို့တွေပါဝင်တဲ့ချိုးချံချွေတာရေးအစီအစဉ်တွေကိုဂရိလွှတ်တော်ကမနေ့တုန်းကမဲခွဲအတည်ပြုခဲ့ပြီးနောက်မှာပဲဥရောပကျွေးရှင်တွေထံကဘဏ္ဍာရေးအကူအညီတွေထပ်ပြီးရခဲ့တာမှာလွှတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်မှာတော့ဝန်ကြီးချုပ်ရဲ့ပါတီတဲကအဖွဲ့ဝင်တချို့ကပါစန့်ကျင်မှုတွေရှိခဲ့တယ်လို့ချိုးချံချွေတာရေးအစီအစဉ်ကြောင့်တိုင်းပြည်မှာဝင်တော့ဝင်ဖို့ဖြစ်နေရတယ်လို့ပြောဆိုနေကြတဲ့ဂရိလူတို့ကလမ်းပေါ်ထွက်ဆန္ဒပြမှုတွေနဲ့လည်းကြုံခဲ့ရပါတယ်ဂရိအစိုးရကတော့ဥရောပဟာဘဏ္ဍာရေးအကူအညီတွေကြောင့်ဇွန်လနောက်ပိုင်းကတည်းကပိတ်ထားတဲ့ဘဏ်တွေကိုပြန်လည်ဖွင့်လှစ်နိုင်တော့မှာဖြစ်တဲ့အကြောင်းပြောဆိုပါရတယ်။လက်တလုံးမှာတော့လမ်းပြေးက ATM ငွေထုတ်ဆက်တွေမှာတနည်းကိုအမေရိကန်68ဒေါ်လာလောက်နဲ့ညီများတဲ့ယူရိုငွေ60ကိုသာအများဆုံးထုတ်ယူခွင့်ပေးထားပါရတယ်။ဘဏ်တွေပြန်ဖွင့်နိုင်ပြီဆိုရင်တော့ငွေထုတ်နိုင်တဲ့ပမာဏကန့်သက်ချက်ကိုလျှော့ပေးနိုင်မယ့်အလားအလာတွေရှိတယ်လို့ပြောပေမဲ့ဘယ်အချိန်မှကြေညာနိုင်မလဲဆိုတာကိုတော့မပြောသေးပါဘူးရှင်။
ဂျပန်နိုင်ငံနောက်ပိုင်းမှာပြင်းထန်တဲ့ပူပိုင်းမုန်တိုင်းဝင်ရောက်လာရကမိုးတက်တဲ့လေပြင်းတက်ခတ်မှုတွေကြောင့်လူနှစ်ယောက်ထက်မနည်းသေဆုံးသွားပါတယ်။ပူပိုင်းမုန်တိုင်းနံကာကြောင့်ရေကြီးမြေပြိုတန်တဲ့အန္တရာယ်တွေ နဲ့အတူလူပေါင်းထောင်ထောင်ချီပြီးဘေးလွတ်ရာပြောင်းရွှေ့ဖို့လည်းတတိပေးထားပါတယ်။ဂျပန်နိုင်ငံရဲ့အဓိကကျွန်းတစ်ကျွန်းဖြစ်တဲ့ဟွန်ရှူကျွန်းကနေရာတစ်ချို့မှာတော့မုန်တိုင်းဆောင်ရွက်တဲ့ကြာသပတေးတွေကဆက်လို့မိုးရွာနေရာမှာမိုးရွာရေ600မီလီမီတာကျော်အထိရှိနေခဲ့ပါပြီ။တိုင်ဖွန်မုန်တိုင်းအဆင့်ကနေအပူပိုင်းမုန်တိုင်းဖြစ်အင်အားလျော့သွားပေမဲ့တနအီကိုလီတိုင်နှုန်း150ကီလိုမီတာကျော်နဲ့ဒီနေ့တောက်ချာနေ့အထိမုန်တိုင်းဟာဆက်လက်အားကောင်းနေဆဲဖြစ်ပါတယ်။မနေ့ကတော့မုန်တိုင်းအတွက်ကြိုတင်ပြင်ဆင်ရင်အ ਨੇ ဆုံးလူနှစ်ဦးရင်းနှစ်သေဆုံးခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်အ ਨੇ ဆုံးလူ18ဦးလောက်ဟာလည်းထိရိုက်ဒဏ်ရာတွေရရှိသွားခဲ့ကြပါရယ
်ပြီးခဲ့တဲ့နှစ်တုန်းကမလေးရှားလေကြောင်းလိုင်းရဲ့ MH70 ခီးသည်တင်လေယာဉ်ကိုယူကရိန်းနိုင်ငံထွေမှာပစ်ချခဲ့တဲ့လောက်ရဟာရက်ဆက်ချမ်းကျုပ်တဲ့အကြမ်းဖက်လောက်ရဖြစ်ပြီးရုရှားဘက်ကပူးပေါင်းဆောင်ရွက်မှုကြောင့်အခုလိုလူတွေသေဆုံးခဲ့ရတဲ့ဒုံးကျည်နဲ့တိုက်ခိုက်မှုကိုဆောင်ရွက်နိုင်ခဲ့ကြတာဖြစ်တယ်လို့ယူကရိန်းသမ္မတပီထရိုပိုရိုရှန်ကိုကပြောဆိုလိုက်ပါတယ်။လေယာဉ်ပစ်ချခံရမှုမှာသေဆုံးခဲ့ရသူတွေကိုလေးစားဂုဏ်ပြုတဲ့အနေနဲ့လေယာဉ်ကိုပစ်ချခဲ့မှုမှာတာဝန်ရှိတဲ့သူတွေကိုတူညီတဲ့ပြစ်ဒဏ်ပေးနိုင်အောင်လှုပ်ဆောင်ရမှာကယူကရိန်းတို့ရဲ့ကျင့်ဝတ်ပိုင်ဆိုင်ရာတာဝန်တရဖြစ်တယ်လို့လည်းသမ္မတပိုရိုရှန်ကိုကဒီကနေ့တောက်ကြနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။မလွဲမသွေပြစ်ဒဏ်ခတ်ခံရမယ်ဆိုတာကိုလူသက်သမားတွေနားလည်ထားပါလို့လည်းသမ္မတကပြောဆိုခဲ့ပါတယ်။လေရင်ပြတ်ကျခဲ့တဲ့တနည်းမြောက်နှစ်ပတ်လည်နေ့တောက်ကြနေမှာတော့လေရင်ပြတ်ကျမှုမှာတေဆုံးခဲ့ရသူ298ဦးတို့အတွေ့ဝမ်းနဲ့ခြေကွဲနေကြသူတွေဟာယူကရိန်းအရှေ့ပိုင်းလေရင်ပြတ်ကျခဲ့ရနေရာအနီးမှာစုဝေးခဲ့ကြပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကဘဲ VOA Internet ဆောင်မြင်းနာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်68နှစ်မြောက်ပြည်တော်68နှစ်မြောက်အာဇာနီနေ့ကိုသမရအစားဒုသမရတက်ရောက်မှာဖြစ်ပါတယ်အစိုးရဘိုင်းဘက်ကဒုသမရအပြင်ပြည်ထောင်စုဝန်ကြီး2ဦးနဲ့ဒုဝန်ကြီး12ဦးပါတက်ရောက်ကြမှာဖြစ်ပါတယ်။တပ်ပိုင်းဆိုင်ရာဘက်ကဒုတိယဗိုလ်ချုပ်ကြီးအဆင့်ရှိသူ2ဦးတက်ရောက်မယ်လို့ယဉ်ကျေးမှုဝန်ကြီးဌာနကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ကတော့အရင်နှစ်တွေလိုပဲအာဇာနီကုန်းမှာလွမ်းသူပန်းခွေချပြီးကွယ်လွန်သူတွေအတွက်ဆွမ်းကပ်မှာဖြစ်ပါတယ်။တောင်ဆန်းစုကြည်အနေနဲ့ရုံးချုပ်မှာမေခွန်းပြောဆိုသွားမယ်လို့ NLD ကပြောပါတယ်။68နှစ်မြောက်အာဇာနီနေ့ကိုဘယ်လိုကျင်းပမလဲဆိုတာနဲ့ပတ်သက်ပြီး VOA သတင်းတော့မမ့်မီခါကအခုလိုသတင်းပေးပို့ပါတယ
်68နှစ်မြောက်အာဇာနီနေ့ကိုအစိုးရဘက်ကသမရကိုစားဒုတိယသမရဒေါက်တာဆိုင်းမောက်ခန့်တက်ရောက်မှာဖြစ်ပြီးပြည်ထောင်စုဝန်ကြီး2ဦးနဲ့ဒုတိယဝန်ကြီး12ဦးတို့တက်ရောက်မှာဖြစ်ပါတယ်တပ်ပိုင်းဆိုင်ရာဘက်ကတော့ဒုတိယဗိုလ်ချုပ်ကြီး1ဦးဗိုလ်ချုပ်1ဦးနဲ့တိုင်းစစ်ဌာနချုပ်တို့ကတက်ရောက်မှာဖြစ်တယ်လို့ယဉ်ကျေးမှုဝန်ကြီးဌာနကတာဝန်ရှိသူ1ဦးကအခုလိုပြောပါတယ်
ဒုတိယသမ္မတတက်ဟိုခေါင်းဆောင်ပြီးတက်ပါမယ်အစိုးရဘက်ကပေါ့လေနောက်တော့ဟိုပြည်ထောင်စုတရားလွှတ်တော်ချုပ်တက်ပါမယ်နောက်တော့အစိုးရအဖွဲ့ဝန်ကြီးနဲ့ဒုဝန်ကြီးတွေတက်ဖို့ရှိပါတယ်ဝန်ကြီးကဒီမှာသူတို့ဝန်ကြီးရောသတ်မှတ်ပြီးတာနှစ်ပါးပါခင်ဗျနောက်တစ်ခါဒုတိယဝန်ကြီးတွေက7ပါးတက်ပါမယ်ခင်ဗျတက်မတော်ကတော့ကျွန်တော်တို့ကစားထားငါမူပေါ့လေဟိုဒုတိယဘူချုပ်ကြီးကျော်ဆွေနဲ့စီရီချုပ်ဘူချုပ်ဆန်းဦးတက်ပါ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ဇူလိုင်19ရက်နေ့မှာဌာနေရုံးချုပ်မှာကြာဆုံးသွားတဲ့ခေါင်းဆောင်တွေအတွက်ဆွန့်ဆက်ကပ်လှူဒန်းမှာဖြစ်ကြောင်းဒေါန်ဆန်းစုကြည်အနေနဲ့ဌာနေရုံးချုပ်မှာမိန့်ခွန်းပြောကြားသွားဖို့လည်းရှိကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဥညံဝင်းကအခုလိုပြောပါတယ
်ရုံးမှာပဲမနက်အာယုံဘုန်းကြီးတွေသုံးတတ်မယ်မနက်ပိုင်း7:39မိနစ်စသုံးချိန်မှာအော်အော်ဆိုရင်အလေးပြုပါမယ်နောက်အာဇာနီအခမ်းအနားကိုနေ့ရင်တနင်္ဂနွေမှာကျင်းပပါ
အာဇာနီနေ့ကိုတက်ရောက်ခါရပြုမယ်အာဇာနီကြီးတွေရဲ့မိသားစုဝင်အရေးအတွက်ဟာအရင်နှစ်တွေကထက်ပိုမိုတိတိတသာတိုးတက်လာခဲ့ကြအောင်အရင်နှစ်ကတက်ရောက်ခါရပြုသူ100နီးပါးသာရှိခဲ့ပေမဲ့ဒီနှစ်မှာတော့တက်ရောက်ခါရပြုသူဦးရေဟာ150နီးပါးရှိကြောင်းရန်ကုန်တိုင်းဒေသကြီးအာဇာနီနေ့ဖိတ်ကြားရေးတာဝန်ခံအဖွဲ့ကပြောပါတယ်ဒီနှစ်မှာဗိုလ်ချုပ်အောင်ဆန်းရဲ့ဒါကြီးအ ောင်ဆန်းဦးကိုရိုင်းလည်းတက်ရောက်မှာဖြစ်ပါတယ်။အခမ်းအနားအရမနက်၈နာရီမှာအာဇန်နီခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေနဲ့ဖိတ်ကြားထားတဲ့ဧည့်သည်တော်တွေတက်ရောက်ကာရောင်းပြူမှာဖြစ်ပါတယ်။အများပြည်သူတွေအနေနဲ့ကတော့နေ့ကင်း၁၂နာရီကနေညနေ၅နာရီထိအာဇန်နီခေါင်းမှာကာရောင်းပြူခွင့်ရမှာဖြစ်ပါတယ်။အာဇာနီနေ့မှာအာဇာနီကောင်းဆောင်ကြီးရဲ့အတွက်ရည်စူးပြီးရန်ကုန်မြို့တော်ခမ်းမမှာစွန့်ကပ်လှူဖို့ရှိပါတယ်။ဒီပြင်နေပြည်တော်မှာလည်းကြာဆုံးကောင်းဆောင်နေ့အတွက်ရည်စူးပြီးစွန့်ကပ်လှူဒန်းသွားမယ်လို့ယဉ်ကျေးမှုဝန်ကြီးဌာနကတာဝန်ရှိသူတဦးကပြောပါတယ်။အဲဒီနေ့မှာပို့ချုပ်အောင်ဆန်းနဲ့အာဇာနီကောင်းဆောင်ကြီးများလှုပ်ကြံခင်ခဲ့ရတဲ့ဝန်ကြီးများယုံကိုပြည်သူများလေးလာနိုင်ဖို့အတွက်ဖွင့်လှစ်ပေးသွားမှာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကထုတ်ပြန်ထားပါတယ်။88မျိုးဆက်ចောင်းသားកောင်းဆောင်ကိုမြားအေးကတော့အာဇာနီနေ့ကို88ចောင်းသားកောင်းဆောင်နေ့အနေနဲ့နှစ်စဉ်ကာရဝပြုတဲ့ပုံစံအတိုင်းကာရဝပြုသွားမှာဖြစ်ကြောင်းလွမ်းတူပန်းခွေချအလေးပြုသွားဖို့လည်းရှိကြောင်းသူကပြောပါရယ်အဲ့ဒီနေ့မှာအရင်နှစ်တွေကလိုပဲအာဇာနီဂုံးကိုလုံခြုံရေးတင်းကျပ်ထားမှာဖြစ်ပြီးအများပြည်သူအနေနဲ့တက်ရောက်ကာရဝပြုလိုပါကလက်ကင်အိတ်လက်ဆွဲအိတ်ကင်မရာလက်ကင်ဖုန်းနဲ့ကြိုတင်စစ်ဆေးထားတာမရှိတဲ့ပန်းခွေပန်းချင်းတွေကိုယူဆောင်ခွင့်ပြုမှာမဟုတ်ဘူးလို့ရန်ကုန်တိုင်းအစိုးရရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့နှစ်ကစတင်ပြီးအာဇာနီနေ့ကိုအစိုးရဘက်ပိုင်းကအလေးထားလှုပ်ဆောင်လာခဲ့တာတွေရှိပါတယ်။ဒီထဲမှာအာဇာနီခေါင်းဆောင်ကြီးတွေကြာဆုံးခဲ့တဲ့ဝန်ကြီးများယုံကိုတရားဝင်လေးလာခွင့်နဲ့ပေးခဲ့တယ်လို့ဝန်ထမ်းချင်းအထိတ်အမှန်နေနဲ့ခေါင်းဆောင်တွေကြာဆုံးချိန်မှာအော်အော်ဆွဲကာရာပြုမှုတွေပြန်လည်လှုပ်ဆောင်လာတာတွေရှိပါတယ်။အော်အော်ဆွဲခွင့်ကိုလည်းတရားဝင်လှုပ်ဆောင်ခွင့်ပြုခဲ့ပါတယ်ဒီနှစ်မှာတော့ထူးခြားချက်အနေနဲ့အာဇာနီခေါင်းဆောင်တွေရဲ့မိသားစုဝင်တွေနဲ့အင်တာဗျူးတွေဒေါ်အောင်ဆန်းစုကြည်နဲ့အင်တာဗျူးတွေကိုနိုင်ငံပိုင်သတင်းစာတွေမှာထည့်သွင်းဖော်ပြလာတာတွေလည်းရှိခဲ့ပါတယ်ဒါပေမဲ့အာဇာနီနေ့ကာရဝပြုတာကိုတော့မနစ်ကရောဒီနှစ်မှာပါတမရကိုရိုင်းတက်ရောက်ခြင်းမရှိဘဲဒုတိယတမရဒေါက်တာဆိုင်းမောက်ခံပဲတက်ရောက်ခဲ့ပါတယ
်မမေခါရဲ့သတင်းပေးပို့ချက်အပြီးကချင်စစ်ပွဲနောက်ဆက်တွဲအခြေအနေကိုလည်းကြည့်ရအောင်ပါကချင်ပြည်နယ်ဆွန်ဘရာဘုံမြို့နယ်အတွင်းအစိုးရတပ်နဲ့ KIA ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဒုက္ခသည်တထောင်လောက်ဟာတောတောင်တွေထဲမှာပုံအောင်နေရပြီးလမ်းမဆက်သွယ်ရေးအခက်အခဲကြောင့်ကူညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ဖို့အခက်အခဲဖြစ်နေပါတယ်။လောလောဆယ်မှာတော့အစိုးရနဲ့ KIA ကြားတိုက်ပွဲတွေရပ်ဆိုင်းဖို့ဆွေးနွေးနိုင်တာမရှိသေးပေမဲ့ဒီလ20ရက်ဝန်းကျင်မှာဆွေးနွေးပွဲရှိနေကြောင်းကချင်ငင်းငင်းအကျိုးတော်ဆောင်အဖွဲ့တာဝန်ရှိသူတဦးကပြောပါတယ်။ဒီသတင်းကိုတော့POE သတင်းနောက်ကိုမိုးစောကတင်ပြပါမယ်
။ဟုတ်ကဲ့ကချင်ပြည်နယ်စွန်ဘရာဘုံမြို့နယ်အတွင်းမှာပြီးခဲ့တဲ့လကုန်ပိုင်းကစတင်ပြီးအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြတိုက်ပွဲတွေပြင်းထန်ခဲ့ရာကဒီရက်ပိုင်းတွေအတွင်းမှာတော့တိုက်ပွဲတွေပုံမပြင်းထန်လာခဲ့တာဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေပြင်းထန်လာတဲ့နောက်ဒေသခံရွာသားတွေဟာနေချင်းရွာကိုစွန့်ခွာပြီးတောတောင်တွေအတွင်းကိုထွက်ပြေးနေရတယ်လို့ဒုက္ခသည်တွေကိုကူညီဖို့ဆောင်ရွက်နေတဲ့ကချင်နှစ်ချင်းခရိယံအသင်းချုပ် KBC ရဲ့ပြန်ကြားရေးတာဝန်ခံဦးလမာရော်ကပြောပါတယ်
ချင်းနေရမနေရထီတော့ဆိုတော့တင်းတင်းထန်ထန်ဆက်ကြတယ်လို့ကြားရပါတယ်ခင်ဗျာအဆွန်ပြာဘုံနဲ့ဒီမှာပဝန်ကျင်လောက်ဝေးလေမလိရန်ဆိုတဲ့ဈေးရွာစီလာမှာအဲဒုက္ခတွေတော့ရွာ၅ရွာကဒုက္ခတွေအရောက်တစ်ခါပဝန်ကျင်တော့တော့မှပြောနေကြပြီ
စနေနေ့ကမလိယံရွာကစာတင်ကျောင်းအတွင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့ပေမဲ့ကျောင်းပိတ်ရဖြစ်တာကြောင့်အထီးကိမ်းမရှိကြောင်းလည်းပြောပါရယ်လောလောဆယ်မှာတော့ကုညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နိုင်တဲ့အခြေအနေမရှိသေးကြောင်းလည်းဦးလမာရော်ကဆက်ပြောပါရယ
်အခုလောလောဆယ်ကသူတို့ကလမ်းပါစစ်တွေကိုဆက်ဆဲနေတယ်ဆိုတဲ့ဆောင်ကြတော့ဘယ်သူမှအခုရောက်နိုင်မယ်လို့ကျွန်တော်မထင်ဘူးလောလောဆယ်အခြေအနေကအဲ့လိုတို့တွေမှာအဲ့ဒီဟိုဟာမူတူကျောင်းငါးကျောင်းအဲ့လိုလာတန်းလွန်ကျောင်းသုံးကျောင်းဟာပိတ်မှာအဲ့ဒီကကျောင်းသားကလေးတွေရောအလုံးအားလုံးကတော့ပြောက်နေကြကြီးတယ်ကလေးများနဲ့ဆက်ပြီးများပုံကြတော့ကျမရေးချုပ်တဲ့အပိုင်းတွေရောက်လာပြီတဲ့အဲ့ကြောင့်အဲ့ဒီကရွာသားတွေကဒီလမ်းစာကြည့်လာရောက်ကြတင်ကြပါအိုးဆိုမှသမိုင်းစီဆုံးဆက်လာတယ်
KBC ကကုညီကယ်ဆယ်ရေးအဖွဲ့တွေဆေလွတ်နိုင်ရေးကိုခွင့်ပြုဖို့အတွက်ကချင်ပြည်နယ်ဝန်ကြီးချုပ်စီကိုခွင့်တောင်းခဲ့ပေမဲ့ဝန်ကြီးချုပ်ကစစ်စင်ရေးနဲ့ဆိုင်တာကြောင့်မြောက်ပိုင်းတိုင်းစစ်ဌာနချုပ်မှာတွားရောက်ဆွေးနွေးဖို့အကြောင်းပြန်ကြားလာခဲ့ပါတယ်။ကြာသာပတေးနေ့ကမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုတွားရောက်ဆွေးနွေးတဲ့အခါကုန်းလန်းကသာတွားရောက်ဖို့ညွှန်ကြားခဲ့တဲ့အတွက်ဒုက္ခသည်တွေကိုကုညီထောက်ပံ့ဖို့အခက်အခဲဖြစ်နေရတယ်လို့ဆက်ပြီးပြောပါတယ်။
ကလာအားဖြင့်သွားကြပါအဲ့ဒါကျွန်တော်တာဝန်ယူနိုင်တယ်ရေကြောင်းအရာမျိုးဒီနည်းကြောင်းဆက်လို့ကြောင်းနေဆိုရင်လည်းကျွန်တော်တို့အဲ့ဒီကတာဝန်ယူတော်မူလုံခြုံရေးတာဝန်ယူနိုင်ဘူးလို့အဲ့လိုအပြစ်ရကြတယ် သာလန်ကဒီမိုးရွာဒီမှာမပေါ့ဘူးသာလန်နဲ့ကတော့ဘလို့မှအစီမပြေဘူးပေါ့လို့မပေါ့တာ
ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကတော့ဗိုလ်ဒူးနေ့ညတကောင်အထိတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်တိုက်ပွဲသတင်းနဲ့ပတ်သက်ပြီးထပ်မံမကြားသိရကြောင်းနဲ့ကုညီရေးအဖွဲ့တွေဟာရေလမ်းကနေတွားရောက်နိုင်ဖို့အတွက်ခွင့်ပြုချက်တောင်းခံနေတာတွေရှိကြောင်းပြောပါတယ်အစိုးရနဲ့ KIA ရဲ့ပြိပခညှိနှိုင်းဖြည့်ဆည်းရေးအဖွဲ့တွေဟာစစ်ပွဲတွေရပ်ဆိုင်းနိုင်ဖို့အတွက်ဒီလ22ရက်နေ့လောက်မှာတွဲဆုံဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းဦးအင်ရှန်ဆန်အောင်ကပြောပါတယ
်။ KIA ကတော့တွဲဆုံဖို့တော့ကောင်းလန်းထားတာရှိတယ်။ဒီလ23ရက်25ရက်အဲ့လောက်မှာတွဲဆုံမယ်ဆိုပြိပခညှိနှိုင်းဖြည့်ဆည်းရေးအဖွဲ့တွဲဆုံဖို့ဆိုတော့ကောင်းလန်းထားတာရှိတယ်။အဲ့ဒါလုံးမဆုံးလို့ဆိုရင်မှရပြန်ရှိတယ်ရှိတယ်အဲ့ဒီဒီရပိုင်းဒီ20ကျော်လောက်မှာတော့ဒီတွဲဆုံပွဲပြန်ဖြစ်လာမလို့မျှော်လင့်ရတယ်
ပကန်ဒေတာအတွင်းမှာဇွန်လလယ်လောက်ကစပြီးတိုက်ပွဲတွေပြင်းထန်ခဲ့တဲ့နောက်ကချင်လွတ်လပ်ရေးအဖွဲ့ KIO ကအစိုးရနဲ့ဆွေးနွေးဖို့ကမ်းလှမ်းခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့မေလကဗမော KI မန်စီမြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်ချိန်မှာစစ်ရှင်လျှော့ချဖို့အတွက်အရေးပေါ်တွဲဆုံဆွေးနွေးခဲ့တာဟာနောက်ဆုံးတွဲဆုံခဲ့တာလည်းဖြစ်ပါတယ်။အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဟာရွေးကောက်ပွဲမတိုင်မီမှာတနင်္ဂနွေလုံးအပြစ်ခတ်ရစေးစာချုပ်ကိုအတီးပြုတ်လက်မှတ်ရေးထိုးဖို့သဘောတူထားပေမဲ့ကချင်ရှမ်းနဲ့ကရင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဟာရပ်ဆိုင်းသွားတာမရှိသေးပါဘူး
။ကုမိုးစိုးရဲ့သတင်းပေးပို့ချက်ပါခနော်။ကချင်စစ်ပွဲတွေဘက်ကနေကရင်ဒေသဘက်ကအခြေအနေကိုလည်းကြည့်အောင်ပါ။မြန်မာအစိုးရတပ်တွေနဲ့ DKBA ဒီမိုကရေစီအချို့ပြုကရင်တပ်တွေကြားနှစ်ပတ်နီးပါးကြာတဲ့တိုက်ပွဲကြောင့်ကော့ဂရိတ်မြို့နယ်ကျေးရွာတွေကဒေသခံထောင်ကနန်းလောက်ထွက်ပြေးတိမ်းရှောင်နေရပါတယ်။တိုက်ပွဲတွေရနာသွားပေမဲ့ကျေးရွာတွေမှာမြန်မာစစ်တပ်ဘက်ကနေရာယူထားပြီးနိုင်ရီပိုင်းနဲ့သာဝင်ထွက်သွားလာခွင့်ပြုထားတယ်လို့ဆိုပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကအခြေအနေကိုပြောပြပါမယ်
။မြန်မာအစိုးရတပ်တွေနဲ့ DKBA တပ်တွေရဲ့တိုက်ပွဲတွေကြောင့်ကော့ဂရိတ်မြို့နယ်တွေကလှိုင်းစိန်ကျေးရွာ၊ရန်ကုန်ကျေးရွာ၊နှုတ်ချောင်ကျေးရွာ၊ကောင်းမှုရွာ၊မိဖာလဲကျေးရွာ၊စောဟဲရွာတိဝါကျေးရွာကနီးမူရွာသားတွေဟာနေရရင်ကိုစွန့်ပြီးနီးစက်ရဖုံးတော်ကြီးကျောင်းနေနဲ့နီးစက်ရဆွေမျိုးတွေနေရာမှာခိုးလုံနေထိုင်နေကြရပါတယ်အခုဆိုရင်ကော့ဂရိတ်မြို့နယ်တဲကမိချောင်းကုန်းဖုံးကြီးကျောင်းမှာလဲစစ်ဘေးရှောင်ဒုက္ခသည်တွေကိုလက်ခံပေးထားရကြောင်းမိချောင်းကုန်းဆရာတော်ကအခုလိုမိန့်ပါတယ
်နီးတဝဲရရွာတွေကဒီဘက်မှာရှိကြတော့ကောင်းမှုရဲနောက်ပြန်းပြေရဲမဆုတ်ဟဲရဲအဲ့ဒီရွာတွေကတော့အကုန်လုံးဖျက်ပြေးကြတာပဲ
မည်မည်မတင်ငြိမ်မှုတွေရှိနေတဲ့အတွက်ကျေးရွာတွေကကလေးတွေလည်းစာတင်ကြရေးခက်ခဲနေပြီးဖုံးတော်ကြီးကျောင်းတွေမှာတော့ကလေးတွေကိုတက်နိုင်သလောက်စာတင်ကြပေးနေတယ်လို့ဆိုပါရယ်စစ်ဘေးရှောင်ဒုက္ခသည်တွေဟာသူတို့ရွာမှာစားစရာနဲ့ကျွမ်းသောတိရစ္ဆာန်တွေအသုံးဆောင်ပစ္စည်းတွေစာတင်ကျောင်းတွေကစာအုပ်တွေကိုပြန်ယူတဲ့အခါမှာစစ်တပ်ကနောက်ကလိုက်လံကြည့်ရှုနေပြီးရွာထဲကိုပြန်ဝင်ဖို့အတွက်နိုင်ရီပိုင်းလောက်သာခွင့်ပြုပေးတယ်လို့ဆိုပါရယ
်ရွာထဲမှာပြန်ဝင်တော့မရဘူးပြန်ဝင်လည်းပဲမင်းကပြန်လာဟောစာအချိန်ဆရာနဲ့ပဲတူတူရတယ်သူကနိုင်ယူဝဲဆိုနိုင်ယူဝဲတနင်္ဂနွေဆိုတနင်္ဂနွေအဲ့လိုပဲအဲစစ်တပ်တွေကတချို့တွေကတော့ပြစ်စည်းတွေပြန်ယူတာစပယ်တာတော့အခုစပြန်ယူတာတော့အဲ့ဒါအနေကြီးပဲပြရတာတော့
တိုက်ပွဲတွေကြောင့်ထပ်ပြေးတိမ်းရှောင်လာတဲ့ဒုက္ခသည်တွေကိုကော့ဂရိတ်မြို့ကအုပ်ချုပ်ရေးအဖွဲ့ဝင်တွေစေတနာရှင်တွေကအစားအသောက်နဲ့အဝတ်အစားတွေကူညီမှုတွေပေးခဲ့ပေမဲ့လုံလောက်မှုတွေတော့မရှိဘူးလို့ဆိုပါတယ်ဇူလိုင်လ2ရက်နေ့ကစပြီးဖြစ်ပွားခဲ့တဲ့မြန်မာအစိုးရတပ်တွေနဲ့ DKBA တို့ရဲ့တိုက်ပွဲတွေအတွင်းမှာနှစ်ဖက်အကြဆုံးတွေရှိခဲ့ကြောင်းနဲ့ KKO ကလိုထူဖို့ကရင်အစည်းအရုံးကတပ်သားတွေဖမ်းမိထားကြောင်းမြန်မာစစ်တပ်နဲ့နေကားဆောင်တပ်ကနေမြေရှင်းလင်းရင်းနဲ့ KKO အဖွဲ့ပိုင်နဲ့လက်နက်တွေနဲ့ကားတွေကိုဖမ်းဆီးထားကြောင်းမြန်မာအစိုးရဘက်ကဇူလိုင်လ15ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။အာရှလမ်းတစ်နေမြေရှင်းလင်းရင်းတိုက်ပွဲတွေဖြစ်ပွားခဲ့ရကြောင်းကိုတော့အစောပိုင်းကာလတွေတုန်းကမြန်မာအစိုးရဘက်ကသတင်းထုတ်ပြန်ခဲ့တာပါ။တိုက်ပွဲတွေဖြစ်နေစဉ်အတွင်းမှာမြဝတီမျိုးက DKBA ရဲ့ဒုတိယဆက်ဆက်ရေးမှူးတဦးနဲ့ကော့ဂရိတ်မြို့က DKBA ဆက်ဆက်ရေးမှူးတဦးကိုလည်းမြန်မာအာဏာပိုင်တွေကဖမ်းဆီးထားလိုက်တာပါ။မြန်မာအစိုးရတပ်တွေနဲ့ DKBA တွေရဲ့နှစ်ဖက်တိုက်ပွဲတွေပြေလည်အောင်ဖြေရှင်းဖို့အတွက်ကရင်အမျိုးသားအစည်းအရုံး KNU နဲ့ကရင်လက်နက်ကိုင်စီးလုံးညီညွတ်ရေးကော်မတီတို့ကသဘောထားထုတ်ပြန်ခဲ့ပြီးတိုက်ပွဲတွေအတွက်စိုးရိမ်ပူပန်မှုရှိကြောင်းပြောဆိုထားပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်တနင်္ဂနွေလို့အပြစ်ခတ်ရစေးသဘောတူစာချုပ် NCA ရဲ့လုပ်ငန်းစဉ်တွေကိုမထိခိုက်စေချင်ဘူးလို့လည်း KNU ကသဘောထားထုတ်ပြန်ထားပါတယ်ရှင
်။ VOA သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်။ American သမ္မတ Barack Obama ဟာ American Federal အစိုးရအချင်းထောင်တစ်ခုကိုတွားရောက်စစ်ဆေးခဲ့တာကြောင့်သူဟာ အမေရိကန်သမ္မတတာဝန်ထမ်းဆောင်နေစဉ်အတွင်းအကျဉ်းထောင်ကိုတွားရောက်ကြည့်ရှုခဲ့တဲ့ပထမဦးဆုံးသမ္မတဖြစ်ပါတယ်။အကျဉ်းသားဥယျာဉ်ထူထပ်များပြားလွန်ပြီးအကုန်ကျများတဲ့အကျဉ်းထောင်စနစ်ကိုပြန်လည်ပြုပြင်ဖို့အတွက်အခုလိုတွားရောက်လေ့လာတာဖြစ်ပါတယ်။အိုကလာဟိုမာပြည်နယ်ကအကျဉ်းထောင်အရာရှိတွေအကျဉ်းသားတွေနဲ့တွေ့ဆုံခဲ့တဲ့သမ္မတအိုဘားမားရဲ့ခီးစဉ်အကြောင်းဇလာတီကဟုတ်ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပ
ါ။ El Reno မြို့ကအလဲလက်လူညုံရေးအစဉ်တန်းသတ်မှတ်ထားတဲ့အမျိုးသားအကျဉ်းထောင်ကိုသမ္မတအိုဘားမားကလှည့်လည်ကြည့်ရှုပြီးနောက်အကျဉ်းသားတွေထဲမှာလူငယ်တော်တော်များများကိုတွေ့ရတယ်လို့ပြောပါတယ်
။ These are young people who made mistakes that aren't that different than the mistakes.
ကျွန်တော်အပါဝင်လူငယ်အတော်များများကျူးလွန်ခဲ့ကြတဲ့အမှားမျိုးနဲ့ဒီအကျဉ်းထောင်ကလူငယ်တွေကျူးလွန်ခဲ့တဲ့အမှားမျိုးကတိတ်ပြီးကွာခြားမှုမရှိပါဘူး။ကွာခြားမှုရှိတာကတော့သူတို့အပေါ်အထောက်အကူပြုနိုင်တဲ့စနစ်မျိုးကျူးလွန်ခဲ့တဲ့ဒီအမှားတွေကိုပြန်ပြီးအဖတ်ဆင်နိုင်ဖို့ဒုတိယအကြိမ်အနေနဲ့အခွင့်အရေးမရှိတာပါ
1980ခုနှစ်လောက်ကစလို့အမေရိကန်အချင်းထောင်သားဥယေနှစ်ဆတက်လာတဲ့အကြောင်းရင်းဟာမူရစင်းနဲ့ပတ်သက်တဲ့အမှုတွေအပေါ်ပြင်းထန်တဲ့ထောင်ဒဏ်တွေချမှတ်ခဲ့တာကြောင့်ဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ
်။ The United States accounts for 5% of the world's population. We account for 25%.
အမေရိကန်ပြည်ထောင်စုရဲ့လူဦးရေဟာကမ္ဘာလူဦးရေရဲ့900ခန့်နှုန်းပဲရှိပေမဲ့ကမ္ဘာအချင်းသားဥယေရဲ့2500ခန့်နှုန်းကဒီနိုင်ငံမှာရှိနေပါတယ်။
ပြမှုကျွလွန်တာကြောင့်ထောင်ဒဏ်အပြစ်ပေးတာဟာတိတ်ပြီးမှန်ကန်တဲ့နည်းလမ်းတော့မဟုတ်ဘူးလို့လည်းသမရကပြောပါတယ
် You know, I think we have a tendency sometimes to
တခါတလေတော့လေကျွန်တော်တို့မှကိုလုံနေကြအတိုင်းလုံလိုက်မိမလို့ဖြစ်တာဒါမှမဟုတ်ဒါဟာပုံမှန်ပါပဲဆိုပြီးထင်တတ်တာကြောင့်လူငယ်တွေဟာအခုလိုထောင်ဒဏ်အပြစ်ပေးခံရပါတယ်ဒါဟာပုံမှန်မဟုတ်ပါဘူးအခြားတိုင်းပြည်တွေမှာဒီလိုမဖြစ်ကြပါဘူးအရွယ်ရောက်လာတဲ့လူငယ်တွေအမှားယွင်းလုပ်ကြတာကသာသဘာဝပါ
အမေရိကန်ပြည်သူတွေပေးဆောင်နေတဲ့အခွန်ငွေတွေကအချင်းထောင်တွေအတွက်တစ်နှစ်ကိုဘီလီယံ80အထိသုံးနေရတယ်လို့သမ္မတဥပမာကပြောပါရယ်အကြံဖတ်မှုကျွလွန်ခြင်းမရှိဘဲမူရစေဝါကိုတာမန်ဝယ်ယူသုံးစွဲသူတွေအပေါ်ပြင်းထန်တဲ့ပြစ်ဒဏ်ချမှတ်မှုကိုရှောင်ရှားပြီးပြည်စုကူတာရေးဌာနတွေမှာပိုကောင်းတဲ့နှီးစနစ်တွေကိုအသုံးပြုဖို့နဲ့လူငယ်တွေအတွက်ရာဇဝတ်ပြစ်မှုတွေကျွလွန်နိုင်ခြင်းမရှိတဲ့အခြေအနေမျိုးဖန်တီးဖို့စတဲ့အစီအစဉ်တွေအတွက်လွှတ်တော်အနေနဲ့ဥပဒေတရားပြဋ္ဌာန်းနိုင်ဖို့သမ္မတကတိုက်တွန်းထားပါရယ်ဒါပေမဲ့ပြည်သူလူထုအတွက်အန္တရာယ်ရှိနိုင်သူတွေကိုတော့ထောင်ဒဏ်တွေချမှတ်ရမှာဖြစ်တယ်လို့သူကဖြည့်ဆွတ်ပြောကြားသွားပါရယ်ခင်ဗျာ
ကိုအောင်ပြောပြသွားတာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြည်ပချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုဒူးကနေဖမ်းယူရှုစားနိုင်ပါတယ်ဒီကနေ့ည9နာရီမကြာခင်မှာ VOA ကတင်ဆက်တဲ့အခါမှာတော့အမျိုးသမီးကန္တာသိပ္ပံနှီးပညာနဲ့တုဒ္ဒဆုံလင်အမေရိကန်တခွင်းစာရာတွေကိုလိုင်းနိုမီတာ25 32 52တို့ကနေဖမ်းယူနားဆင်ကြပါခင်ဗျာခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကကြေညာပါမယ
်။မက်ကန်ပြည်တော်စုတနက်စီပြည်နယ်တောင်ပိုင်းချက်တနူကမြို့ကစစ်ပဆိုင်ရာနေရာနှစ်ခုမှာမနေ့တုန်းကမရင်းစစ်သား၄ဦးသေဆုံးခဲ့တဲ့ပြစ်ခတ်မှုကိုဗာယူရချက်နဲ့လောက်ခဲ့တယ်လဲဆိုတော့ပြည်အောင်စုံစမ်းစစ်ဆေးပြုလို့ FBI ကစုံစမ်းနေပါတယ်။အသက်24နှစ်အရွယ်သနတ်သမားမူဟာမက်ယူဆပ်အဗ်ဒူလာဇီဟာနိုင်ငံတကာကျန်းဖက်ဖွဲ့စည်းရေးနဲ့ဆက်နွယ်မှုရှိတာမျိုးအခုချိန်ထိတော့မတွေ့ရသေးဘူးလို့လည်းမနေ့ညကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ FBI ရရှိ Adrian Ho ကပြောဆိုထားတာပါ။ယူရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နေတဲ့ပတ်သက်လို့ရရှိထားတဲ့သဘောတူညီချက်ကိုကုလသမဂ္ဂလူညွန့်ရေးကောင်စီမှတည်ပြနိုင်မှုတန်တမန်နေပြင်ဆင်နေချိန်မှာပဲသဘောတူညီချက်ပေါ်တန်တရားဖြစ်နေတဲ့မဟာမိတ်နိုင်ငံတွေကလက်ခံလာအောင်အမေရိကန်ဆွေရကဆက်လက်ကြိုးပမ်းနေပါတယ်။ယူရန်နဲ့မတင်မမြတ်ဖြစ်နေပြီးသဘောတူညီချက်ပေါ်စိုးရိမ်မခင်းတဲ့သဘောထားတွေကိုပြောဆိုထားတဲ့ Saudi Arabia နိုင်ငံကနိုင်ငံခြားရေးဝန်ကြီး Abdel Al Jubeir ကိုတော့သမ္မတ Barack Obama ဒီကနေ့အင်ဗျူတော်မှာလက်ခံတွေ့ဆုံသွားမှာပါ။နိုင်ဂျီးရီးယားနိုင်ငံရှိမြောက်ပိုင်းဒေသတွင်ဤပွဲတော်ဆင်နွှဲနေကြတဲ့တောက်ချာနေမှာဘုံးပေါက်ကွဲမှုတွေထပ်မံဖြစ်ပွားခဲ့ရတာကြောင့်ဓမ္မတူရူမြို့မှာအနည်းဆုံးလူ10ဦးသေဆုံးသွားပါတယ်။မွတ်စလင်တွေရဲ့ရမ်ဒန်ဥပုလနောက်ဆုံးနေ့ဖျားဝတ်ပြုသူတွေဆုတောင်းဝတ်ပြုကြတဲ့ခွင့်ပြုညီတွေမှာပေါက်ကွဲမှု2ချိန်ဖြစ်ပွားပြီးတော့သေဆုံးခဲ့ကြတာပါ။ယမန်နိုင်ငံတောင်ပိုင်းမှာရှီယာသဘုံနဲ့သိမ့်ပတ်ထားတဲ့အေရင်စစ်ကမ်းမြို့ကိုဆော်ရီအရာရီးဗီးယားနိုင်ငံကကျောင်းနောက်ခံပေးထားတဲ့တပ်ဖွဲ့တွေကပြန်လည်သိမ့်ပတ်လိုက်ပြီဖြစ်တဲ့ကြောင့်အိုးရောက်ယမန်ဆွေရဲ့ဒုသမ္မတကပြောပါရတယ်။အစ္စလမ်ဘာသာဝင်တွေထုတ်မြတ်ထားတဲ့ဥပုပ်ကာလအဆုံးသတ်တဲ့ပွဲတော်အစနေ့မှာပဲအေရင်မြို့လွမြောက်သွားပြီဖြစ်တဲ့ကြောင့်ကြေညာချက်ကိုဒုသမ္မတကအင်တာနက်စာမျက်နှာပေါ်မှာဖော်ပြခဲ့တာဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုကောင်းထက်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Glenn Vongalio ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းတိုမီတာ16.25ဒုကနေတင်ဆက်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.